သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
များသူကနှစ်ချိုက်စွာအိမ်မောကြနေခြင်းကချင်ပြည်နယ်ကမုံလိုင်းခက်ဆစ်ရှောက်စခန်းမှာတော့အိမ်မက်ဆိုးမဟုတ်တဲ့အဖြစ်ဆိုးတစ်ခုကိုပြည်သူတွေကြုံတွေ့ခဲ့ရပါတယ်။အောက်တိုဘာလ9ရက်ညတကောင်ဝင်းချင်း 7:23 မိနစ်လောက်မှာအရက်သားပြည်သူတွေရှိတဲ့အဲ့ဒီဆစ်ရှောက်စခန်းကိုစစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုနဲ့လေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။နောက်တနေ့အကူနက်နက်တနာရီဝင်ကျင်မှာတော့အင်အားအထူးပြင်းတဲ့ဘုံဒီဟာဆစ်ရှောင်းစခန်းတွင်ကြာရောက်ပေါက်ကွဲခဲ့ပါတယ်အဲ့ဒီပေါက်ကွဲမှုဟာကြာရောက်တဲ့နေရာနဲ့ပေနေရာဝင်ကျင်အထိတက်ရောက်မှုရှိခဲ့ပြီးအသက်18နှစ်အောက်ကလေးငယ်23ဦးအပါအဝင်ပြည်သူ30နီးပါးသေဆုံးခဲ့ရပါတယ်အဲ့ဒီထဲမှာအငယ်ဆုံးကလေးငယ်က2လသားအရွယ်ရှိပြီးအသက်ကြီးဆုံးက81နှစ်အရွယ်ထိပါဝင်ခဲ့တာပါဒါဟာလူစုလိုက်ပြုံလိုက်တက်ခံရမှုကိုစစ်ကောင်စီကကျူးလွန်တာဖြစ်တယ်လို့အများကဝေဖန်ကြပါပဲ။စစ်ကောင်စီဘက်ကတော့သူတို့လုပ်ရမဟုတ်ဘူးလို့ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကကြုံပြန်ပြောဆိုထားပါတယ်။ဒီလိုတုံ့ပြန်ချက်အပေါ်စစ်ရှောင်စခန်းနဲ့အနီးဆုံးမှာရှိခဲ့တဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ရဲဘော်တို့ကအခုလိုပြောပါတယ်
။ပြည်တာဗောကျွန်တော်တော့အခုရှေ့တန်းမှာရောက်နေတာယူရှေ့တန်းတောင်ပေါ်မှာရောက်နေ။ဒီကနေတော့မြင်ရတာယူမီးတွေပြတူတခါပြင်6လုံး6လုံးပြစ်တာလေအဲဒီကနေဒီကကျွန်တော်တို့ရှိရတဲ့မြင်နေရတယ်မြင်နေရတယ်သူတို့နဲ့ကျွန်တော်တို့နဲ့ဟိုဘက်ကုန်းဒီဘက်ကုန်းမနေတာရောသူတို့ပြစ်တာအဲ့လိုက်စာဘက်ကိုပြစ်တာလေတခါတည်းစခန်းဘက်ကိုဂိတ်တွေရှိတဲ့နေရာကိုပြစ်တာ
စစ်ကောင်စီရဲ့ဒီလိုတိုက်ခိုက်မှုကြောင့်အစုလိုက်ပြုံလိုက်ဒိဆုံးခဲ့ရသူတွေအပြင်ခလေးငယ်နဲ့ပြည်သူ60ကျော်ဟာလည်းထိခိုက်ဒဏ်ရာရရှိခဲ့ပြီးလက်ရှိမှာစေကူတာမှုခံယူနေရတာပါမုံလိုင်းခက်ဆစ်ရှောင်းစခန်းဟာ2017ခုနှစ်လောက်ခရဲကရှိခဲ့ပြီးအခုအာနာသိန်းကာလမှာတော့လိုက်စာအပါအဝင်နှမ်ဆန်ရန်လက်ကြားရန်ကဆစ်ရှောင်းတွေလာရောက်ထောင်တိန်နေထိုင်ကြတဲ့လူဦးရေ900ကျော်ရှိစခန်းတစ်ခုဖြစ်ပါတယ်။ဒီဆစ်ရှောင်းစခန်းကတော့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုက်စာမြို့အနီးမှာရှိပေမဲ့စစ်တပ်အပါအဝင်စစ်ဖက်ဆိုင်ရာအဆောက်အဦတွေနဲ့သုံးမိုင်လောက်ဝေးတဲ့နေရာတစ်ခုဖြစ်တယ်လို့ဒေသခံတွေကဆိုကြပါတယ်။လက်ရှိအချိန်မှာတော့စစ်ကောင်စီရဲ့တကောင်ကျော်အချင်းတိုက်ခိုက်မှုကြောင့်ဆစ်ရှောင်းစခန်းကအိမ်90နီးပါးဟာလည်းတစားစီပြိုပျက်ခဲ့ရပါပြီ။ဒီလိုဆစ်ရှောင်းပြည်သူတွေကိုပြစ်မှတ်ထားတက်ခဲ့တာကစစ်တပ်အပေါ်ယုံကြည်မှုပျောက်ဆုံးစေတယ်လို့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကဆိုပါတယ်
။သူတို့ကလေကြောင်းနဲ့တိုက်ခိုက်တဲ့ပုံစံဖြစ်ပါတယ်။တရမစ်စမမလို့ယူဆရတဲ့မိနစ်ကြီးတွေနဲ့လည်းသူတို့ကပြစ်တာရှိပါတယ်။မုံလိုက်ချက်ကတော့ဆစ်ချောင်းပြည်သူလူထုရှိတဲ့နေရာကျွန်တော်တို့ရဲ့ UR လည်းဖြစ်ပါတယ်ကျွန်တော်ကေဝအနေနဲ့တော့အဲ့မှာ6ခန်းတည်းလည်းမရှိဘူးအဲဒီကတ်ဆွေထားတဲ့နေရာလည်းမဟုတ်ဘူးခင်ဗျအော်တိုဘာလကိုသူတို့အဲဒီအဲကျွန်တော်တို့ကိုတိုက်ခိုက်ဖို့အဲတတ်မှတ်တဲ့လလာလို့တော့ကျွန်တော်တို့အဲတစ်ဖြစ်ပေးစရာရှိနေပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်ကဒီ KO တီထောင်တဲ့အလားလည်းဖြစ်ပါတယ်အကြောင်းသူတို့လည်းဒီလကိုတော့မမတတလုတ်ပြမပေါ့နော်အဲကျွန်တော်တို့ကိုတိုက်ခိုက်သလားပေါ့နော်အဲစီစီရှုရှုနဲ့အဲတိုက်ခိုက်သလားလို့ကျွန်တော်တော့အဲကျွန်တော်ကတော့အသုံးသတ်ပါတယ်အဲစစ်တပ်အပေါ်မှာတော့အာကျွန်တော်တို့ကေဟောအနေနဲ့နောက်ပြည်သူလူထုအနေနဲ့လည်းအဲယုံကြည်မှုဆိုတာယုံကြည်မှုပြီးဆောက်ဖို့ဆိုတာမလွယ်ဘူးလို့ကျွန်တော်ပြောလိုပါတယ်ရန်သူကိုတတ်ဖြတ်တာမဟုတ်ဘူးရန်သူကိုပြစ်မှတ်ထားတာမဟုတ်ဘူးပြည်သူလူထုကိုပြစ်မှတ်ထားပြစ်မှတ်တိုက်ခိုက်တာအဲ့ဒါတွေကတော့ငင်းချမ်းရဲ့ဘက်မှာကတော့မအုပ်ကြည့်ဘူးလို့ကျွန်တော်ပြောလိုပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်အခုလိုအော်တိုဘာလာတွေမှာပဲ KIO ဖွဲ့စည်းတဲ့နှစ်ပတ်လည်ပွဲကျင်းပနေချိန်အနက်ပါကြေးရွာကိုစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်ခဲ့တာကြောင့်လူ60ကျော်သေဆုံးခဲ့တဲ့ဖြစ်စဉ်ရှိခဲ့ပါတယ်စစ်ကောင်စီကဒီလိုကိစ္စတိုင်းကိုစစ်တပ်ရဲ့လုပ်ရမဟုတ်ဘူးလို့တုံ့ပြန်ထားပြီးတချို့ဖြစ်စဉ်တွေမှာဆိုဒေတာတွင်ကာကွယ်ရေးတပ်ဖွဲ့တွေရဲ့လက်နက်ထုတ်လုပ်မှုကြောင့်ပောက်ကွဲတာဖြစ်တယ်လို့ဆိုလေးရှိပါတယ်မြမမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISB မြန်မာရဲ့စီရင်တွေအရာစစ်ကောင်စီကအာဏာသိမ်းပြီး2021ခုနှစ်အတွင်းလေကြောင်းတိုက်ခိုက်မှုတရာကျော်2022ခုနှစ်မှာ660ကျော်ရှိခဲ့ရတာကနေ အခုနှစ်မကုန်ခင်အတွင်းမှာပဲအကြိမ်ရေတထောင်ကျော်ရှိလာတာပါ။အာနာသိန်းကာလာ၃နှစ်နီးပါးအတွင်းနိုင်ငံအနှံဒေသခံ8600ကျော်သေဆုံးခဲ့ပြီးတိုက်ပွဲနဲ့ပဋိပက္ခတွေကြားသေဆုံးသူက2400ကျော်ရှိတယ်လို့ ISBCN မှာဖော်ပြထားပါတယ်။သေဆုံးသူတွေတဲ့အယက်သားပြည်သူအများစုပါဝင်နေပြီးစစ်ကောင်စီရဲ့ဒီလိုလုပ်ရက်တွေဟာလူမျိုးတုံးတက်ပြတ်မှုဖြစ်တယ်လို့ဆိုလာသူကကချင် State Civilian Movement KSCM ရဲ့တာဝန်ရှိသူတူပ
ါဒီလုပ်ရက်ကအင်မတန်မှရက်ဆက်ယုံညံ့တဲ့လုပ်ရက်အင်မတန်မှလူမဆန်တဲ့လုပ်ရက်လို့ပြောချင်ပါတယ်ဆိုတော့ဒီလိုဖြစ်စဉ်တွေကကချင်ပြည်နယ်တစ်ခုထဲမှာဖြစ်နေတာတော့မဟုတ်ဘူးဗျာဒီစစ်အုပ်စုအမြင့်မပြတ်မချင်းဒီလိုအလားတူရက်ဆက်မှုတွေကနောက်လဲထပ်ဖြစ်အောင်ပါပဲလို့ပဲကျွန်တော်တို့ဒီလိုမျိုးပြောချင်ပါတယ်စစ်အာဏာသိမ်းမှုကိုလက်မခံတဲ့ပြည်သူအားလုံးပေါ့နော်ပြည်သူလူထုတရက်လုံးကိုဒီစစ်အုပ်စုကနေပြီးတော့တနည်းနည်းနဲ့ပြစ်မှတ်ထားနေတာဖြစ်တယ်တနည်းနည်းနဲ့ပြစ်မှတ်ထားပြီးတော့မှငြင်းပန်းနှိပ်စက်နေတာဖြစ်တယ်ပေါ့နော်ဆိုတော့သူတို့မျက်လုံးထဲမှာဒီလိုအယက်သားပြည်သူတွေပါတယ်သူတို့ကနားမလဲဘူးပေါ့နော်ဆိုတော့သူတို့ကိုထောက်ခံတဲ့ဒီလူနည်းစုအုပ်စုတီတီလေးကလွှဲရင်တပြည်လုံးမှာရှိရဲပေါ့နော်ဒီပြည်သူလူထုကိုသူတို့ကရန်သူတပွဲဆက်ဆံနေတာဖြစ်တယ
်လက်ရှိမွန်လိုင်းခက်ဆစ်ဆောင်စကန်တိုက်ခိုက်ခံရမှုအပေါ်နိုင်ငံတကာအဖွဲ့အစည်းတွေကဝန်내ချောင်းထုတ်ပြန်ကြတာတွေလည်းရှိပါတယ်အပြစ်မဲ့ကလေးငယ်တွေအပါအဝင်အယက်သားပြည်သူတည်ဆုံမှုအတွေ့ထိတ်လန့်ဝန်내ရပြီးကလေးငယ်တွေနဲ့အယက်သားပြည်သူတွေဟာအကြမ်းဖက်တိုက်ခိုက်မှုအတွေ့ပြစ်မှတ်မဟုတ်ဘူးလို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတတိပေးထားပါတယ်ဖရီတိန်တန်ရောမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂယုံနဲ့တရုတ်နိုင်ငံသားရေးဝင်ကြီးဌာနကလည်းအထူးစိုးရိမ်ဝန်နေရကြောင်းထုတ်ပြန်ထားပါတယ်ဒီလိုထုတ်ပြန်ချက်တွေရှိပေမဲ့စစ်ကောင်စီကိုထိရောက်တဲ့အရေးယူမှုတွေမပါဝင်တဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်အနောက်ပါဖြစ်စဉ်ပြီးတနည်းနည်းပါအကြာတရားမျှတမှုမရရှိသေးခြင်းအခုထပ်ပြီးအစုလိုက်ပြောင်းလိုက်တပြက်ခရမှုအပေါ်ကချင်ပြည်နယ်အရက်ဖက်အဖွဲ့အစည်းတွေကတော့နိုင်ငံတကာရဲ့အထူးရောက်တဲ့အကူအညီပေးနိုင်မှုကိုတောင်းဆိုနေကြတာပါကချင် Human Rights Watch ရဲ့တာဝန်ရှိသူကိုချက်ကောက
ဒီလိုမျိုးတရားမျှတမှုရရှိရတော့ကျွန်တော်တို့နောက်နေရတော့ကျွန်တော်တို့ယူဆရတယ်ဗျအတရားပြည်သူတွေတက်အမှန်တရားအမြန်ဆိုးရရှိရရရှိရန်ကတော့ဒီနိုင်ငံတကာအဖွဲ့အစည်းအနေနဲ့ကူညီပံ့ပိုးဒီလှုပ်ဆောင်မှုလည်းအများကြီးအရေးကြီးပါတယ်ဗျသူတို့ဒီရှေ့ကောင်စီကိုပဲပံ့ပိုးပေးနေမယ်ဆိုရင်အခုလိုမျိုးကျွန်တော်တို့ကတော့အမြဲတမ်းခံစားနေရမှာပဲဗျမြန်မာနိုင်ငံမှာအခုလိုမျိုးပုံမှန်ပြင်းပခဖြစ်လာတယ်ဆိုတော့ကျွန်တော်တရင်သားတွေတောင်းဆိုနေတဲ့ Federal နိုင်ငံပေါ်တော့ဒီရရှိရတဲ့အတွက်အဓိကပါပဲသူတို့ဒီနိုင်ငံတကာအနေနဲ့ရောဒီနိုင်ငံတိုင်းမှာကျွန်တော်တို့ပြည်သူနဲ့အတူယက်တီပဲဖို့ကျွန်တော်တို့ဆက်လက်ပြီးမှဒီစစ်ကောင်စီသူတို့လေပတ်နေတဲ့ဒီရန်တရားတွေကိုအမြန်ဆုံးဒီနိုင်ငံတကာအနေနဲ့ဒီတိုက်ဆိုင်ရာဖွဲ့စည်းတွေကိုအမြန်ဆုံးအရေးယူဆောင်ရွက်ပေးပါကျွန်တော်တို့ကတော့ထပ်မံပြီးတောင်းဆိုချင်ပါတယ်ဗျဟုတ
်ဘယ်နေရာမှာမဆိုဒုက္ခသည်စခန်းတွေကခုတ်လို့ရနေရဖြစ်ပြီးအယက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာတွေမလုပ်ဆောင်သင့်ဘူးလို့ကုလသမဂ္ဂကဆိုထားပါတယ်မြန်မာပြည်တွင်းမှာတော့စစ်ကောင်စီအနေနဲ့ဒီလိုလုပ်ရက်တွေကိုအကြိမ်ကြိမ်ကျူးလွန်နေပေမယ့်တားဆီးအရေးယူနိုင်တဲ့အခြေအနေမရှိသေးပါဘူး။သွေးမြေကြာရနေရာကနေငိုကြွေးနေရတဲ့ကြက်ရစ်သူမိသားစုတွေအစုလိုက်ပြုံလိုက်တချို့ရတဲ့အပြစ်မဲ့အလောင်းတွေကပဲအာဏာသိမ်းမှုရဲ့အကျိုးဆက်ကိုထင်ဟပ်စေတာပါ။လက်ရှိမွန်လိုင်းခက်ဆစ်ဆောင်စခန်းတွင်တည်ဆုံးခဲ့ရတဲ့ပြည်သူတွေအတွက်ကိုလည်းပြန်လည်ကုစားနိုင်ဖို့တရားမျှတမှုကိုဖော်ဆောင်ပေးသင့်တယ်လို့ကုညီကယ်ဆယ်ရေးလှုပ်ဆောင်နေတဲ့ရဲဘော်မန္နန်အေလင်းကဆိုပါတယ်
။ကြန့်ရှိနေတဲ့စစ်ပိဒုက္ခတွေကတော့ပြောင်းရှိဟိုပါပေါ်တော့နိဆက်ရဆွေမျိုးလေးစီမှာပြောင်းနေကြတာလေးရှိနေပြီ။ပြောင်းအကုန်လုံးပြောင်းကြကုန်ပြီပေါ့နော်။အဲ့ဒီမုံနဲ့ခက်နားမှာရှိတဲ့စစ်ပိဒုက္ခတွေကလူတွေနေရာထိုင်ခင်းနဲ့ဟိုပါပေါ့ဒါတံပိုးဖြတ်လို့မရတဲ့ဒီဆုံးရှုံးမှုတစ်ခုဆိုတဲ့ခါကြတော့လေနော်။အဓိကတော့ဟိုသူတို့ရဲ့ဟိုတည်ဆုံးတဲ့ဒူတီအတွက်ပေါ့နော်။ဘလို့ပြောပြန်လဲကုစားမှုပေးနိုင်မလဲဆိုတဲ့အပိုင်းလေးလဲအဲလှုပ်ဆောင်ဖို့တော့လဲရှိပါတယ်ဒီဘက်ကရင်အေးဆိုရတာ
ကချင်ပြည်သူလူထုကိုအစုလိုက်ပြုံလိုက်တပြက်ခဲတဲ့စစ်ကောင်စီကတစ်ဖက်မှာတော့ KIA ကိုတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ရှင်းနှစ်ပြည့်အခမ်းအနားတက်ရောက်ဖို့ဖိတ်ကြားထားတာပါဒီလိုဖိတ်ကြားနေတဲ့ကြားမှာပဲစစ်ကောင်စီကကရင်ချင်းကချင်နဲ့ကရင်နီဒေသတွေကိုလေကြောင်းတိုက်ခိုက်မှုတွေမကြာခဏလှုပ်ဆောင်နေပါတယ်ဒီလိုစစ်ကောင်စီရဲ့ကျူးလွန်မှုတွေကြောင့် KIA ကို NCA ဖိတ်ခေါ်တာအောင်မြင်မှာမဟုတ်ဘူးလို့ကချင်လူငယ်အချို့နဲ့တက်ကြွလှုပ်ရှားသူတွေကတုံ့တက်ထားကြပါတယ်။နိုင်ငံရေးလှိလာတုံ့တက်သူဦးတန်းစိုးနိုင်ကလည်း
KIA တစ်ဖက်က
ပြောက်ကြားပေါင်းမိဝစင်ထားတဲ့အမျိုးသားတူကသွေးစနဲ့ဖုံဖုံတွေလူနေတဲ့ကလေးငယ်တူရဲ့အသက်မဲ့ခန္ဓာကိုပွေချီလာတဲ့ဓာတ်ပုံလေးတစ်ပုံဟာတနင်္ဂနွေလုံးကပြည်သူတွေကိုရင်နှစ်စေခဲ့ရပါပြီဒီလိုမုံလိုင်းခက်စစ်ဆောင်စခန်းရဲ့သွေးပြက်စရာဖြစ်ရဆိုးတွေမျိုးထပ်ပြီးမပေါ်ပေါက်လာဖို့ပြည်သူတိုင်းကလိုလာကြပါမယ်စစ်အုပ်စုအာဏာတည်နေရေးအတွက်ကလေးငယ်နဲ့အရက်သားတွေရဲ့အသ ဖြစ်ပါတယ
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ